ချင်းပြည်နယ်တော်ပိုင်းမတူကီမြို့နယ်ရေစွာမြို့မှာစစ်ကောင်စီတပ်နဲ့ချင်းပြည်သူ့ကာကွယ်ပူးပေါင်းတပ်ဖွဲ့အကြားတိုက်ပွဲတွေဖြစ်နေတာကြောင့်ရေစွာမြို့ကန်ထောင်နဲ့ချီပြီးအိန္ဒိယမြန်မာနယ်စပ်ဒေသဘက်ကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်။အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ထဲမှာခိုးလွန်သူ3000လောက်ရှိတယ်လို့ဒုက္ခသည်တွေကိုအကူအညီပေးနေသူတွေကပြောပါတယ်။အလားတူစကိုင်းတိုင်းကလေးမြို့နယ်ဘက်မှာလည်းစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်နေပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုငင်းချမ်းပြောပြပါမယ်ခင်ဗျာ။
ချင်းပြည်နယ်မတူပီမြို့နယ်ရေစွာမြို့တဝိုက်ပြစ်ခတ်တိုက်ခိုက်မှုတွေဂျိုကြာဂျိုကြာဇက်တိုက်ဖြစ်နေတယ်လို့စစ်ကောင်စီတပ်တွေကရေစွာမြို့ထဲမှာလာရောက်တပ်ဆွဲနေတာကြောင့်ဒီမြို့နယ်အနီးအနားရွာကပြည်သူ4000လောက်ဟာအိန္ဒိယမြန်မာနယ်စပ်နဲ့အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ဘက်ကိုထွက်ပြေးတိမ်းရှောင်နေရပါတယ်။မီဇိုရန်ပြည်နယ်ဆိုင်းဟခရိုင်တဲကရွာတွေမှာခိုးလုံသူ3000ကျော်ရှိနေတယ်လို့ရေစွာစစ်ဘေးရှောင်အကူအညီပေးရေးအဖွဲ့ဝင်တဦးကပြောပါတယ်။
ဒီရောမျိုးကတမျိုးလုံးချက်တာကဆိုတော့လူရောရလူကြီးတွေအကုန်ကစစ်ဆောင်လေးအမိနာရောကြီးရဲ့ဒီအိန္ဒိယမျိုးရံပြန်မှမျိုးမှဆောင်တာကလူကြီးတွေကျွန်တော်အခုခုလေးခွဲပြီးတော့အရှင်ကြီးကောက်ခံထားတယ်။မနေ့ကကျွန်တော်ကောက်နေတာက3000နာကတိမျိုးရံပြည်နယ်ရောက်တယ်ဟာဒီမျိုးရံဆရာခရံရောကြီးမှပြင်သေးကြတယ်ဒီရောထဲနဲ့မဆိုင်ဘူးဆိုတော့တေရောမှာ3-4000လောက်အဲ့လိုကြီးအဲ့လိုနေထားအဲ့တော့စစ်ဆောင်ရအကုန်လုံးကတော့ဒီအမင်းသားရော်ရီနဲ့ပေါင်းလိုက်ပြီးတော့ဒီဒီတန်ပြပပေါင်းလိုက်ရတော့4000လောက်အဲ့လောက်ပဲပြောလို့ရမယ
်ဇန်နဝါရီလ9ရက်ကနေ18ရက်နေ့အထိရေစွာမြို့မှာရှိတဲ့ဇုံ3နဲ့တဝိုက်မှာစစ်ကောင်စီတပ်ဖွဲ့နဲ့ CDF ဇိုတွန်းပူးပေါင်းတပ်ဖွဲ့တွေအကြားတိုက်ပွဲတွေရက်ဆက်ဖြစ်ခဲ့ပါတယ်ဖေဖော်ဝါရီလဇန်ပိုင်းမှာတော့စစ်ကောင်စီတပ်တွေကရေစွာထဲဝင်ရောက်နေရာယူတပ်ဆွဲထားတာကြောင့်ဒေသခံတွေစိုးရိမ်ပြီးတိမ်းရှောင်ထွက်ပြေးနေကြတာပါမီဇိုရန်ပြည်နယ်ဆိုင်းဟခရိုင်နေဆက်ရွာတွေမှာခိုလုံနေကြသူ3000ကျော်အပြင်ကျန်တဲ့1000ကျော်ကနီးစပ်ရာဆွေမျိုးသားချင်းတွေရှိတဲ့ရွာတွေမှာခိုလုံနေကြပါတယ်။အိုးအိမ်ပြည့်ထွက်ပြေးနေရတဲ့ဒုက္ခသည်တွေအတွက်စားနပ်ရိက္ခာအကူအညီနဲ့ကျန်းမာရေးစောင့်ရှောက်မှုအကူအညီအတော့ကိုလိုအပ်နေပါတယ
်။အမေရန်ဖို့ဆိုတော့ဖို့ကတော့ဤကန်ထောက်ပံ့တဲ့ကျွန်တော်တို့ဆရာမဖြစ်သေးဘူး။ဆရာလူလည်းတော့ဆရာကြတယ်ကျွန်တော်ဘယ်လိုစီစဉ်ပေးရမလဲလူကြီးရလည်းများတော့အခုလောဆရာတော့ဒီရောက်တဲ့ကျွာနဲ့လည်းသူလူကတော့ချောပိုင်းနာကြီးတော့မရှိသေးဘူးပေါ့
။ချင်းပြည်နယ်အတွင်းမင်းတပ်မတူပီထန်တလန်ဟာခါတီးတိန်ကံပက်လက်ဖလန်စားတဲ့မြို့နယ်တွေမှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေအကြားထိတွေ့တိုက်ပွဲတွေမကြာခဏဖြစ်ပွားနေပါတယ်။တိုက်ပွဲတွေကြောင့်မတူပီဟာခါဖလန်ထန်တလန်နဲ့သခိုင်းတိုင်းကလေးမြို့နယ်ကစစ်ပြေးဒုက္ခသည်3000လောက်ဟာမီဇိုရန်ပြည်နယ်မှာစစ်ဘေးတိမ်းရှောင်ခိုလုံနေရပါတယ်။ချင်းပြည်နယ်နဲ့ကဲ့ရက်စကိုင်းတိုင်းကလေးမြို့နယ်မှာလဲစစ်ကောင်စီတပ်နဲ့ဒေသခံပူးပေါင်းတပ်ဖွဲ့တွေအကြားတိုက်ပွဲတွေဖြစ်ပွားနေပါတယ်။ကြာသာပရင်းနေ့မနက်ပိုင်းကကလေးမြို့နယ်တောင်ပိုင်းကျန်းသာရွာမှာတပ်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့တွေနဲ့ဒေသခံချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့အကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ CDF တာဝန်ရှိသူတို့ကအခုလိုပြောပါတယ
်။မင်းရကမနက်ပိုင်းမှာကျန်းသာမှာအဲ့ညာကျွန်တော်မနက်ပိုင်းကဖြစ်တယ်ဗျ။ဖြစ်တော့ချိန်ကနှစ်နာရီကျော်လောက်ကြာတယ်။ဒီကမူကတော့ကောင်းနေကစချောင်းလောက်ကြာတယ်သူကဒီဒီဘက်ကဘယ်မှာတောင်းကြတာလဲ
ချင်းကာကွယ်ပူးပေါင်းအဖွဲ့တွေဖြစ်တဲ့ကလေး PDF ဟာခါ CDF ကလေးကဘော်ဂန်ကောကာကွယ်အဖွဲ့ CDF KKG ပြည်သူ့ကာကွယ်အဖွဲ့ပကဖစတဲ့အဖွဲ့တွေနဲ့စစ်ကောင်စီတပ်တွေဖြစ်တဲ့တိုက်ပွဲတွေအကြားစစ်ကောင်စီတပ်ဖက်ကထိခိုက်မှုများတယ်လို့ဆိုပေမဲ့တီးကြားအတိမပြုတ်နိုင်ပါဘူးကလေးမျိုးနဲ့တောင်ပိုင်းသားစီချောင်းကွနမ်မြောင်းစတဲ့ကျေးရွာတွေဘက်မှာလဲမကြာခဏဆိုသလိုတိုက်ပွဲတွေဖြစ်ပွားနေပါတယ်စစ်ပွဲတွေကြောင့်ဒေသခံရွာသား1000ကျော်လောက်စစ်ဘေးလွတ်ရာတိမ်းရှောင်နေရပြီးကလေးမျိုးတွေမှာတင်စစ်ဘေးရှောင်ဒုက္ခသည်2000ကျော်ရှိနေပါတယ်ခင်ဗျာ